ိုင်းစင်ဦးစီးချုပ်ဟောင်းနဲ့အရင်အတိုင်းတင်ကအငိမ့်စားဗိုလ်ချုပ်ကြီးစံစေနာဆူလာလောင်နဲ့တက်ချုပ်ကြီးမင်းအောင်လှိုင်2012ကတိုင်းနိုင်ငံမှာတွေ့ဆုံပါတယ်တက်ချုပ်ကြီးမင်းအောင်လှိုင်ကသူ့ကိုငွေစားသားအဖြစ်လက်ခံဖို့ပြောတာကိုအိမ်တော်မရှိတဲ့ဒေနာဆူလာလောင်ကသဘောတူခဲ့တယ်လို့2014ဇူလိုင်လ16ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်နောက်တော့2013မှာတက်ချုပ်ကြီးမင်းအောင်လှိုင်ကိုတိုင်းပြည်ရင်ကတရဲကောင်းဘွဲ့ချင်းပြင်းလိုက်ပါတယ်2019မှာတိုင်းပြည်ရင်တစ်ခါချင်းပြင်းတဲ့ဆင်ဖြူရှင်တရဲကောင်းဘွဲ့ကိုရပြန်တာမို့တက်ချုပ်ကြီးဟာနှစ်ဘွဲ့ရတိုင်းတရဲကောင်းဖြစ်သွားပါတယ်2019မှာဒေနာဆူရန်တောင်ကွယ်လွန်တော့တက်ချုပ်ကြီးမင်းအောင်လှိုင်ရဲ့အဖွဲ့ဘန်ကောက်ကိုတွားရောက်ကြရဝပြုပါတယ်မိမိနဲ့တွေ့တိုင်းဒေနာဆူရန်တောင်ကအကြံဉာဏ်ပေးတဲ့ကြောင်းသူကွယ်လွန်တာကိုမိမိရဲ့ဖခင်ဆုံးရှုံးတယ်လို့ခံစားရကြောင်းတက်ချုပ်ကြီးမင်းအောင်လှိုင်ကပြောပြတာကို2019ဇွန်လ1ရက်နေ့ထုတ်ဘင်ကောက်ပို့စ်မှာဖော်ပြပါတယ်ဝင်းကြီးရွှေဟောင်းတက်ဆင်စီနာဝတ်ကတော့သူ့ကိုဖြုတ်ချတဲ့စစ်အာဏာသိမ်းပွဲမှာဒေနာဆူနာလောင်နဲ့ပါဝင်တယ်လို့ဆွဆွဲထားပါတယ
်ဘင်ကောက်ဝဲနိုင်သူကိုတက်ချုပ်ကြီးမင်းအောင်လှိုင်ကဖြုတ်ချလိုက်တာဟာထိုင်းအစင်လာနဲ့နီးစပ်နေပါတယ်ထိုင်းသမိုင်းမှာရွေးကောက်တင်မြောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အကြိမ်များလွန်းလို့အတိအကျမပြောနိုင်ကြပါဘူး။ Wikipedia ကတော့17ကြိမ်စစ်တပ်ကအာဏာသိမ်းပြီးအခြေခံဥပဒေကို17ကြိမ်ရေးဆွဲတယ်လို့ဆိုပါတယ်။ရွေးကောက်တင်မြောက်ထားတဲ့အစိုးရတွေကို2006မှာ1ကြိမ်2014မှာ1ကြိမ်10နှစ်အတွင်း2ကြိမ်စစ်အာဏာသိမ်းပြီးချုပ်ချခဲ့တာပါ။အခြေခံဥပဒေအရရပ်တည်တဲ့ဘရင်စနစ်ကိုကျင့်သုံးတယ်လို့ထိုင်းအစိုးရကဆိုပါတယ်။စစ်တပ်အရင်းရှင်ဘျူရိုကရက်ဘရင်အချွေရန်ကိပညာဓာတ်စတဲ့လူဒန်းစားတစုဆုံးဖြတ်တာကိုဘရင်ကအတိပြုတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်ရွေးကောက်ပွဲမှာမဲဆန္ဒပေးပြီးဖော်ပြတဲ့အများစုဆန္ဒကိုတန်ဖိုးမထားတဲ့နိုင်ငံရေးစနစ်ဟာဒီမိုကရေစီမဟုတ်ပါဘူ
းတိုင်းအာဏာသိမ်းပွဲရဲ့ထူးခြားချက်တစ်ခုကအဖေးအပြောက်အလွန်နေတာပါပဲ2014မှာဗိုလ်ချုပ်ကြီးပရာယုတ်အာဏာသိမ်းတော့တွေးတွေ့တောင်းယူမှုမရှိပါဘူး။ဒါကြောင့်မြန်မာပြည်မှာအကြမ်းဖက်နေနေတာကိုလက်မခံနိုင်ကြောင်းဗိုလ်ချုပ်ကြီးပရာယုတ်ချန်ဟိုချာကဧပြီလ9ရက်နေ့ကပြောတာကိုဘန်ကောက်ပို့မှာဖော်ပြပါတယ်။စာနာပြသူကိုပြစ်တတ်တာမျိုးထိုင်းတမိုင်းမှာရှားပါတယ်။တမဆက်တက္ကသိုလ်က1986ပြစ်ခတ်မှုကိုအဆိုးဝါးဆုံးအဖြစ်သတ်မှတ်ကြပါတယ်။လုံခြုံရေးတပ်တွေပြစ်ခတ်လို့46ဦးသေဆုံးပြီးနေရာနိဗ္ဗာန်တန်ရာရတယ်လို့ထိုင်းဆိုရကကြေညာပါတယ်ဆန္ဒပြသူတွေကတော့တရားလောက်တည်ဆုံးတယ်လို့ဆိုပါတယ်မြမပြည်မှာတော့စေဆိုရတွေကတတ်ဖြတ်လို့တည်ဆုံးရတဲ့ဆန္ဒပြသူအရတားပေါင်းထောင်ပေါင်းချီပြီးရှိနေပါလေ
2019အခြေခံဥပဒေတည်းအရထိုင်းတနိုင်ငံလုံးဟာစစ်တပ်လက်အောက်ခံဖြစ်သွားပါတယ်2014မှာဗိုလ်ချုပ်ကြီးပရာယုတ်ချန်အိုရာစစ်အာဏာသိမ်းပြီး9နှစ်လောက်အတိုက်အခံကိုနှိမ်နင်းလိုက်တဲ့အခါရွေးကောက်တင်မြောက်ခံရတဲ့ဝန်ကြီးချုပ်ဖြစ်လာပါတယ်။ပရာယုတ်နိုင်တဲ့2019ရွေးကောက်ပွဲမှာပယ်မဲ2တန်းကျော်ရှိပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပြပါတယ်။တက်ချုပ်ကြီးဟာပရာယုတ်ဖြတ်တန်းခဲ့တဲ့လမ်းကိုဦးတည်နေပုံရပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလို့ထိုင်းစီးပွားရေးထိခိုက်သွားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဆိုပါတယ်။တဝဲစီမံကိန်းရဆိုင်လိုက်ရပေမဲ့ထိုင်းကထုတ်လုပ်တဲ့စားသောက်ကုန်တွေမြန်မာပြည်မှာကွဲလွအားကောင်းနေစေဖြစ်ပါလေ
မြန်မာပြည်မှာစစ်တပ်ကကြီးစိုးတဲ့အချိန်ကာလအနည်း90မှာစစ်ပွဲကြီးကျဆင်းဆုပ်ယူသွားပါလေဒီအချိန်တွင်တိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုမကြာခဏဖြစ်ပွားပြီးမဲ့စစ်ပွဲကြီးကျဆင်းဆုပ်ယူတာမျိုးမရှိပါဘူးစစ်ပွဲကြီးပုံမှန်တိုးတက်ဖြစ်လို့နိုင်အောင်လွတ်လပ်တဲ့ဗဟိုဘာနဲ့နိုင်ငံတော်ဗန္ဒာယီအဖွဲ့အစည်းတွေစီမံတာကိုထိုင်းစီအစိုးရတွေကလိုက်နာပြီးပုဂ္ဂလိကလုပ်ငန်းကိုဆုံးဖြတ်ပွင့်ပေးတဲ့အတွက်ထိုင်းစီပေါ်ရေးတိုးတက်တာလို့သုံးသပ်ကြပါတယ်။မြမစစ်ဘုကအာဏာပြနေချိန်မှာထိုင်းစစ်ဘုကကျွမ်းကျင်လူတွေကိုတံပိုးထားတဲ့သဘောဖြစ်ပါတယ်။1986နဲ့2010အတွင်းစစ်အာဏာသိမ်းမှုတွေကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုဟာထိုင်းစီပေါ်ရေးတိုးတက်မှုကိုမထိခိုက်ဘူးလို့စူရလောင်ကောင်တက်ကတော်မှာ2013ကတင်သွင်းတဲ့စီဝါရေးကျမ်းမှာအမျိုးသမီးပညာရှင်ဂျေဗလင်ကီခူးကသုံးသပ်ပါတယ်မြမပြည်မှာတော့စစ်ဘော်တွေအာဏာရှိတွေစီဝါရေးထိခိုက်နေဖြစ်နေပါတယ် ဒါကြောင့်မို့ထိုင်းစစ်ဘိုလ်လိုမကြိုက်တဲ့အစိုးရကိုဖြုတ်ချပြီးနိုင်ငံရေးလှုပ်ရှားမှုကြိုးပမ်းတဲ့ဗမာစစ်ဘိုလ်ရဲ့လှုပ်ရဟာဖားတူလို့ဂယုကုံပြည်ပြတ်ယုံတာရှိတော့မပေါ်ဆိုတယ်လို့ဖြစ်နေပါတယ်ခင်ဗျာ